တန်ကိုရီးယားနိုင်ငံမှာဆေးအုပ်ချုပ်ရေးထုတ်ပြန်ခဲ့ရတာဟာသမ္မတတယောက်အနေနဲ့လှုပ်တဲ့နာလှုပ်ခဲ့တာလို့သမ္မတယွန်းဆော့ဂီယိုကပြောကြားလိုက်ပါတယ်။သူ့ပေါ်မှာတရားစွဲဖို့ဒီအတိုက်ခံပါတီအမတ်တွေစ조사နေတဲ့ပုံမှာလဲသမ္မတကနိုင်ငံကိုရုံးပြန်တန်ကြားဖို့ကဒီကနေ့ပြောကြားတဲ့မိန့်ခွန်းနဲ့မှာပယ်ချခဲ့ပါတယ်
။지금 야당은 비상계엄 선포가 내란죄에 해당한다며 광란의 칼춤을 추고 있습니다.
လွတ်တော်ရဲမှာဒီအမတ်နေရာအများစုဖြစ်နေတာကိုအခွင့်ကောင်းယူပြီးတော့လူနည်းစုတွေအပေါ်အနိုင်ကျင့်နိုင်လိုမင်းထက်လုတ်တဲ့လွတ်တော်အမတ်တွေကြောင့်တောင်ကိုရီးယားနိုင်ငံဒီမိုကရေစီနဲ့ဖွဲ့စည်းပုံကိုကာကွယ်ဖို့အတွက်သူစ조사ခဲ့တာဖြစ်တယ်ဆိုပြီးတော့သမ္မတယွန်းဆော့ဂီယိုကပြောကြားသွားတာပါနိုင်ငံကိုအုပ်ချုပ်တဲ့သမ္မတတယောက်အနေနဲ့ဖွဲ့စည်းပုံနဲ့အညီလုပ်ခဲ့တဲ့ဆုံးဖြတ်ချက်ကိုတပုံထားတဲ့လောက်ရလို့ဘယ်လိုပြောမလဲဆိုပြီးတော့လည်းမေးခွန်းထုတ်သွားပါတယ်အတိုက်ခံဒီမိုကရက်တစ်ပါတီကသမ္မတအပေါ်တရားစွဲတဲ့မတဲ့လွတ်တော်မှာနောက်တစ်ချိန်မဲခွဲဆုံးဖြတ်ဖို့အဆိုတင်သွင်းခဲ့ပြီးနိုင်ပိုင်းအကြာမှာပဲသမ္မတကမင်းကွန်ပြောကြားခဲ့တာပါသမရရဲ့တာဝန်ကိုချက်ချင်းဖယ်ရှားတဲ့နယ်လို့အာဏာရပါတီခေါင်းဆောင်ဟန်တုံခွန်းကဒီကနေ့ပြောပါတယ်ဒါကြောင့်သမရကိုဖြုတ်ချနိုင်ဖို့တခုတည်းသောနီလန်းကသူ့ပါတီအမတ်တွေအနေနဲ့တရားစွဲတဲ့မတဲ့မဲခွဲရဲ့ထောက်ခံပေးဖို့သာရှိတယ်လို့လည်းသမရရဲ့ဒီပါတီခေါင်းဆောင်ကပြောကြားခဲ့ပါတယ်